မလေးရှားနိုင်ငံကိုသွားဖို့စူးစမ်းမယ်လို့ယူဆရတဲ့ရိုဟင်ဂျာတွေပါတဲ့လှေနှဆင်းဟာစနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကန်ယိုရန်ကိုဆိုက်ကပ်ခဲ့တယ်လို့ရိုဟင်ဂျာခေါင်းဆောင်တွေပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြပါတယ်။အားဖြင့်မုံတိုင်းကြားရောက်ဖို့ရှိတာကြောင့်ပင်လယ်ထဲမျောနေတဲ့ရိုဟင်ဂျာဒုက္ခသည်900လောက်ကိုတန်ဆောင်လာတဲ့လှေနှဆင်းကိုကန့်ကတ်ခွင့်ပေးဖို့ကုလသမဂ္ဂတောင်းဆိုချက်ကိုဘင်္ဂလားဒေ့ရှ်အစိုးရကညှင်းဆိုထားတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်လုံခြုံရေးအရာရှိတွေကတော့အခုကန်းကိုကတ်လာတဲ့လေအငယ်လေးထဲမှာလူ40လောက်ပါလာတာဖြစ်ပြီးအဲ့ဒီထဲမှာအစာရေစာပြက်လက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေပါလာတယ်လို့ပြောပါတယ်။သတင်းအရဘင်္ဂလားဒေ့ရှ်ကမ်းဆောင်တပ်တွေကဖမ်းဆီးရမှာ29ဦးကိုမိခဲ့ပြီး10ဦးလောက်ထွက်ပြေးလွတ်မြောက်သွားတယ်လို့လည်းပြောပါတယ်။ဒါပေမဲ့အခုဖမ်းမိသူတွေဟာပင်လယ်ထဲမှာအချိန်အတော်ကြာမျောနေတဲ့တင်းမောတွေဘောကဟုတ်မဟုတ်တော့တာဝန်ခံအရာရှိတွေကအတည်ပြုပြောကြတာမရှိပါဘူး။အခုလိုကယ်ဆယ်ရမယ့်ရွန်ဂျာဒုက္ခတွေကိုဘာဆန်းချကျွန်းမှာတိချောက်ထားတဲ့ဒုက္ခတဲ့စခန်းကိုပို့မှဖြစ်ကြောင်းလဲအမည်မဖော်လိုတဲ့လုံခြုံရေးအရာရှိတွေပြောကြားချက်ကိုကိုးကားပြီးဖော်ပြထားပါတယ်။မြန်မာအစိုးရကရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပေမဲ့ဒီဒုက္ခတွေထားနေပြန်မယ်ဆိုရင်စစ်စစ်လက်ခံမယ်လို့ပြောကြားထားတာပါ။